ရခိုင်ပြည်နယ်အတွင်းဒီစစ်ကောင်စီနဲ့အရက်တက်တော်အေးအကြားတနစ်ကြတိုက်ပွဲအတွင်းမှာဒီရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ပလောက်ဝမြို့တွေကိုအေးအေးကသိမ်းယူထားပါတယ်။ရခိုင်တိုက်ပွဲတနစ်တာကာလအတွင်းအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ကပြောပြပါမယ်ရှင်။
ရှိခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာ23ရက်နေ့ကတကြော့ပြန်တိုက်ပွဲတွေစတင်ဖြစ်ပွားနေတာဒီကိတိဖြစ်ပါတယ်။အေဖက်ကရှိခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံပုန်ကျွန်းရသိတောင်ဘူဒီတောင်တန်တွဲရံပြဲစတဲ့မြို့နယ်10ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေကိုသိမ်းပိုက်ထားပါတယ်။အေအနေနဲ့ရှိခိုင်မှာစီးရဲအရအောင်မြင်မှုတွေရှိနေပေမဲ့တစ်ဖက်မှာလည်းစီးပွားရေးလူမှုရေးကုံသွဲရေးဆတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ရခိုင်အရေးလေးလာသုံးသက်သူဥဖေသံဃာ VOA ကိုပြောပါတယ
်။အရှုံးပြီးတော့ပြောရရင်တော့စီးရင်ရှိဟာတော်တော့အရင်ရောက်တယ်သူဟိုပြောလို့ရတယ်။အဲတစ်ဖက်မှာကျွန်တော်တို့စစ်ပွဲတွေဆိုတော့အများအားဖြင့်ပြည်သူတွေဒုက္ခရောက်တာပေါ့။အာကုံစင်းတို့ရဲ့အစမတန်မြင့်တက်တယ်။အဲပြည်သူတွေတာဝန်နေရခက်ခဲတယ်။အဲပြီးတော့စစ်ပွဲစီးပွားရှောင်နေများတယ်။အဲပြီးတော့တခြားစီးပွားရေးလုံခြုံရေးပေါ့ရက်တော့ကိုလည်းမလဲပါဘူးအဲ့လိုအခြေအနေမျိုးလည်းပြည်သူတွေကအားသာခါးချီခါများတော့ပေါ့ဒီအခြေအနေမှာအားဒီစစ်ကောင်စီတပ်တွေကလည်းပြည်သူကိုရေစိစိစိစိတမနေနဲ့အဲပြစ်ခတ်တာပြီစာတင်ကြောင်းစီးရုံလမ်းတရားစီးရကြပေါ့အားဒါနေ့စဉ်နေ့တိုင်းလည်းပြစ်ခတ်နေရရှိတယ်အဲဒီဒီဒုက္ခတွေကိုလည်းပြည်သူတွေကတော်တော့ကိုဟိုဒုက္ခရောက်နေကြတော့ပေါ့မျိုးစုံပေါ့
အေဖက်ကတိမ့်ပိုက်ထားတဲ့မြို့နယ်တွေမှာလည်းစစ်ပွဲကြောင့်ကျေးရွာတွေမိလောင်ပျက်စီးသွားတာရှိသလိုမြို့ပေါ်အခြားဥအတော်များများလည်းတိုက်ပွဲအတွင်းပျက်စီးမှုတွေရှိခဲ့ပါတယ်။တချို့မြို့နယ်တွေဆိုရင်လုံးဝအဆိုးဆိုးဝါးဝါပျက်စီးသွားတယ်လို့ရခိုင်ဒေသခံတို့ဖြစ်တဲ့ကိုကျော်ချစ်ကပြောပါတယ်
။ဒီမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတာတွေပြင်းတခြားဒီတိုက်ပွဲပြင်းထန်မှုတွေအခြေအနေတွေမှာဒီစစ်ကောင်စီကလည်းအတူလေးဒါဒီတိုက်ပွဲကိုခုခံတာပေါ့နော်ခုခံတဲ့အနေအထားမှာဒီလေကြောင်းပိတ်မဲ့လေကြောင်းပိတ်ခဲမှုတွေဒါပြည်တော်မိချုံမှုတွေအဲလိုမျိုးအခြေအနေရှိခဲ့တဲ့ခါကြတော့တချို့မျိုးတွေဆိုရင်လုံးလုံးကြီးပျက်စီးတော့တဲ့အနေအထားကိုတွေ့ရတယ်ပေါ့နော်
တိုက်ပွဲစတင်ခဲ့တဲ့နေ့ကနေအခုချိန်ကြီးစစ်ကောင်စီဘက်ကရှစ်ခိုင်ပြည်နယ်ရင်းကုံစီစီစဉ်မှုတွေနဲ့ခီးတွာလာမှုတွေကိုပိတ်ဆို့ထားတယ်လို့ဖုန်းအင်တာနက်နဲ့လက်စင်မီတွေကိုလည်းဒီကနေ့ထိဖြတ်တောက်ထားပါတယ်။ဒါကြောင့်လဲရှစ်ခိုင်ပြည်နယ်အတွင်းအခြေခံစားတောက်ကုံ73စီတွေနဲ့အလုံခံခွင်လန်းတွေလည်းရှပ်ပါနေတယ်လို့ဗန်လုံငန်းတွေလည်းရပ်တန့်နေတာကြောင့်ငွေသားရှပ်ပါမှုပြဿနာတွေနဲ့ပါရင်ဆိုင်နေကြတာပါ။အေးတိမ့်ပိုက်ထားတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တခုမှာနေထိုင်တဲ့မှန်းနှင်းတွေကတော့စာဝတ်နေရေးခက်ခဲတာကိုရင်ဆိုင်ဖြစ်ရှင်းနိုင်ပေမဲ့လို့စစ်ကောင်စီရဲ့လေကြောင်းအနယ်ကတော့နေ့တိုင်းစိုးရိမ်နေရတယ်လို့ပြောပါတယ်
။တိုက်ပွဲတွေပါရင်မရှိတော့ဘူးစီးပွားရေးတွေပါရင်ချက်တင်းနေတယ်ဆိုရင်တောင်ဟိုအစဉ်ကြီးတို့ရုံးကယ်ပြီးတော့ဟိုနေထိုင်လို့ရတယ်ဆိုပေမဲ့ဒီလေကြောင်းအင်ဒီယေကကြောက်လို့ရှိရင်ဟိုပူဆိုးနေတယ်ဘုံတော့လက်ရှိမှာဒီစစ်ကောင်စီကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေအများကြီးလုပ်နေတယ်ဆိုတော့ဟိုလိုပြမယ်ဒီကာလာကိုပေါ်တော့ဒီအခက်ခဲတွေစောင်းဝင်နေရဲ့ခက်ခဲမှုတွေအပြင်ဒီလေကြောင်းအင်ဒီယိုကိုပါကြောက်ကြောက်နေနေဒီဖြစ်တဲ့နေရာတွေအပိုင်းတွေရှိတယ်ပေါ့နော
်စခိုင်ပြင်းနေမှာတိုက်ပွဲကာလာတနေ့အတွင်းလက်နက်ကြီးကြီးချက်ရောက်ပောက်ကွဲတာတွေစစ်ကောင်စီလေကြောင်းကပစ်ခတ်မှုတွေကြောင့်အရက်သား1500ကျော်ထိခိုက်ဒေဆုံးခဲ့ရတယ်လို့ရခိုင်အခြေဆိုင် Development Media Group DMG တည်တင်းဟာနာကကောက်ယူထားတဲ့စီမံဖော်ပြထားပါတယ်ဒီစီဟာ DMG ကဆက်လမ်းမြေတလောက်ကောက်ယူထားတဲ့စင်နာဖြစ်ပြီးမြေပြင်မှာတိထက်ပိုများနိုင်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိမှာလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်အကြမ်းသားဒေဆုံးမှုတွေတိုးလာနေတယ်လို့ဒေသခံ9သိန်းနီးပါးအိုးအိမ်ဆုံးွားနေရဆဲဖြစ်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာ2023-24အချက်အလက်ကောက်ယူမှုတွေအရရှိခိုင်ပြည်နယ်ရဲ့စီးပွားရေးဟာလက်ပတ်မှုလုံးဝမရှိတဲ့လောက်နေပါဖြစ်နေတာကြောင့်ဒေသခံနှစ်တန်းကျော်အငတ်ပေးဆိုင်မဲ့အာဏာရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးလက်ထောက်ပြောခွင့်ရ Stephanie Tremblay ကနယူးယောက်မြို့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်